မြန်မာနိုင်ငံမှာလူဦးရေ150ခန့်ရှိပြီးလူမှုကွန်ရက် Facebook အသုံးပြုသူ18သန်းခန့်ရှိနေပါတယ်။2012ခုနှစ်တုန်းကမြန်မာနိုင်ငံမှာအင်တာနက်သုံးနိုင်တဲ့သူကစုစုပေါင်းလူဦးရေရဲ့ 1.1 ရာခိုင်နှုန်းပဲရှိခဲ့ပေမဲ့နောက်ပိုင်းမှာ Mobile Phone ဝယ်ယူကြသူတွေအများစုဟာအင်တာနက်ပါချိတ်ဆက်အသုံးပြုနိုင်တဲ့ Smartphone တွေကိုဝယ်ယူလာကြပါတယ်။ Smartphone တွေသုံးဆမှုများလာတာနဲ့တပြိုင်တည်းလူမှုကွန်ရက် Facebook ကိုအသုံးပြုပြီးဘာသာရေးနိုင်ငံရေးနဲ့လူမျိုးရေးတွေအကြားအမုန်းစကားတွေကိုဖြန့်ဝေရေးသားလာကြတာကိုမကြာခဏဆိုသလိုတွေ့လာရပါတယ်။ဒါပြင်ဆက်သွယ်ရေးဥပဒေပုံမှန်တွေ၊ electronic ဥပဒေပုံမှန်တွေနဲ့တစ်ဖက်နဲ့တစ်ဖက်အပြန်အလှန်တရားစွဲဆိုတဲ့အမှုတွေလည်းများလာပါတယ်။အခုလည်းဘာသာရေးနိုင်ငံရေးနဲ့ပတ်သက်ပြီးလူမှုကွန်ရက်မှာမဟုတ်မမှန်စာတွေရေးသားနေတဲ့အကောင့်နှစ်ခုကိုစုံစမ်းဖော်ထုတ်ပေးဖို့ဆိုပြီးသာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနကပြည်ထရေးနဲ့ပို့ဆောင်ဆက်သွယ်ရေးဝင်ကြီးဌာနတွေစီကိုအကြောင်းကြားထားပါတယ်။ဆရာတော်ကြီးတွေနဲ့နိုင်ငံတော်အကြီးအကဲတွေရဲ့ပုံတွေကိုပြုပြင်ပြီးတင်တာတွေ၊မဟုတ်မမှန်စာတွေတင်တာတွေကြောင့်အရေးယူနိုင်မှုအတွက်အကောင့်ပိုင်ရှင်တွေကိုစုံစမ်းဖော်ထုတ်နေတာလို့သာသနာရေးနဲ့ယဉ်ကျေးမှုဝင်ကြီးဌာနညွှန်ကြားရေးမှူးဦးအောင်စံဝင်ကပြောပါတယ်။အရေးယူဆောင်ရွက်သွားမယ့်အခြေအနေတွေကိုထပ်မံသတင်းထုတ်ပြန်သွားမယ်လို့လည်းဦးအောင်စံဝင်ကပြောပါတယ်။
အဲ့ဒါတော့ကျွန်တော်တို့ပြန်လည်သတင်းထုတ်ပြန်မယ့်အစီအစဉ်ရှိပါတယ်ခင်ဗျာ။ဆောင်ရွက်မယ့်အစီအစဉ်တွေ
မြန်မာနိုင်ငံမှာအမျိုးသားရေးလှုပ်ရှားနေတဲ့အဖွဲ့ကြီးဖြစ်တဲ့အမျိုးဘာသာသာသနာစောင့်ရှောက်ရေးအဖွဲ့ကြီးမဘာသာနဲ့မြန်မာတန်ဃာတော်နှစ်ပါးကိုမွတ်စလင်တွေပေါ်အမုန်းတရားဖြန့်ဝေရေးသားမှုတွေနဲ့နာမည်ပြည့်စီရင်သွင်ပြီးပိတ်ပင်လိုက်တယ်လို့ Facebook ကုမ္ပဏီကပြီးခဲ့တဲ့ဇွန်လတုန်းကပြောကြားလိုက်ပါတယ်။အဲဒါကြောင့်အမျိုးသားရေးလှုပ်ရှားမှုမှာပါဝင်တဲ့ဆရာတော်ဦးပောင်ဝေါခနဲ့ဦးသူစိတ်တာတို့ဟာဦးဝီရသူအပြီး Facebook ကတရားဝင်နာမည်ပြည့်စီရင်သွင်ပိတ်ပင်ခံရတဲ့မြန်မာရဟန်းတော်တွေဖြစ်လာပါတယ်။လူမှုကွန်ရက်မှာအမုန်းစကားတွေတင်နေတာဟာဘာသာတစ်ခုနဲ့တစ်ခုအကြားမုန်းတိမှုတွေဖြစ်အောင်ဆောင်ရွက်နေတာဖြစ်တဲ့အတွက်တိုင်းပြည်မငြိမ်မသက်ဖြစ်အောင်နိုင်ငံရေးအကျိုးအမြတ်တစ်ခုအတွက်လုပ်နေတယ်လို့သုံးသပ်ကြောင်းငြိမ်းချမ်းရေးဆောင်ရွက်နေတဲ့အာရှအလင်းရောင်ဆရာတော်ဦးစိန်နီတာကမိန့်ပါတယ
်ရိုတဲကြီးကြီးနဲ့ပေါ့နော်တိုင်းပြည်မတိမငြိမ်ဖြစ်အောင်ဖန်တီးတဲ့သဘောနဲ့သူတို့ဒီလိုမျိုးအမုန်းစကားတွေကိုပြောနေကြတယ်ကြီးနေကြတယ်နောက်ပြီးတော့တစ်ဖက်နဲ့တစ်ဖက်အဖြစ်မှစီနိုင်တဲ့ဘာသာရေးပုံလေးကိုညွှန်းနှံစီတဲ့ဟာတွေကိုတင်းနေကြတာကိုဖုန်းတို့လည်းတွေ့ရတာပေါ့ဒါဟာပေါ့နော်တစ်နှစ်တကြနဲ့တိုင်းပြည်မင်းတို့မသက်ဖြစ်အောင်ဘာသာတစ်ခုနဲ့ဘာသာတစ်ခုကြားမှာမုန်းတိမှုတွေဖြစ်အောင်ရေချက်ချင်းချင်းနဲ့ဆောင်ရွက်နေတာဖြစ်တော့နိုင်ငံကြီးအကျိုးမြတ်တစ်ခုအတွက်လုပ်နေတယ်လို့လူလူစဉ်းစားလိုက်ရင်အဖြေထွက်ပါတယ
်လူမှုကွန်ရက် Facebook မှာလူမျိုးရေးဘာသာရေးနှုံဆောင်မှုတွေသတင်းမှားဖြန့်ဝေတာတွေများလာတဲ့အတွက်စောင့်ကြည့်ထိန်းသိမ်းပေးဖို့တိုက်တွန်းတဲ့အဆိုကိုခံကောမျိုးနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်ရင်မင်းလှိုင်ကပြည်သူ့လွှတ်တော်မှာပြီးခဲ့တဲ့2018ခုနှစ်တုန်းကတင်ခဲ့ပါတယ်။အဲ့ဒီအဆိုပေါ်အခြေပြုပြီးဆိုရှယ်မီဒီယာစောင့်ကြည့်ရေးအဖွဲ့ကိုဖွဲ့စည်းထားတယ်လို့ပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးဝင်းခန့်ကပြီးခဲ့တဲ့မေလကပြုလုပ်တဲ့အစိုးရရဲ့ဒုတိယတစ်နှစ်တာကာလဆောင်ရွက်ချက်သတင်းစာရှင်းလင်းပွဲမှာပြောကြားထားပါတယ်။အဲ့ဒီအတွက်လိုအပ်တဲ့ပစ္စည်းကိရိယာတွေကိုဝယ်ယူဖို့အပါအဝင်ငွေကျပ်တန်း 6,400 ကျော်သုံးစွဲခဲ့တယ်လို့ပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဦးတန်းစင်မောင်ကလွှတ်တော်မှာပြောကြားထားပါတယ်။ဒါပြင်စိုက်ဘာလောကိုလည်းနိုင်ငံတကာနဲ့ပြည်တွင်းကျွမ်းကျင်သူတွေနဲ့ညှိနှိုင်းပြီးရေးဆွဲနေတယ်လို့သိရပါတယ်။အမုန်းစကားတွေနဲ့ပတ်သက်လို့ဥပဒေတရက်ပေါ်လာသင့်ပြီလို့ဒီမိုကရေစီဖွံ့ဖြိုးတိုးတက်ရေးလှုပ်ရှားဆောင်ရွက်မှုကော်မတီကမတ်တင်စာရှင်းလင်းရေးကပြောပါတယ်။
မုန်းစကားဆိုတာပါလေဒီလိုအသိပညာပေးရမယ်နောက်ပိုင်းမှာမှဒီဥပဒေကိုပြဋ္ဌာန်းတဲ့နဲ့အဲ့ဥပဒေကလည်းကဲပြည့်မှုပြည့်တန်တဲ့အညီအကုန်လုံးကိုပတ်ပေါင်းစွာထည့်သွင်းထားတဲ့ဟာမျိုးအစီအရေးမှလည်းဖြစ်ပြီးကိုယ်ယဉ်ကျေးမှုအရာဖြစ်စေမုန်းစကားဆိုတာဘာမှမသိနေနဲ့သိရရှိအတိုင်းပြောကြတယ်ပညာတတ်တွေကပြောတဲ့မုန်းစကားတွေပုံများတာရှိတယ်အဲ့မျိုးကြောင့်ထိရောက်အရင်ယူလို့ရတယ်လုံးဝမသိနေတဲ့ဟိုနည်းဆိုနည်းချာဒီကိလေသာလူရပြောတာမျိုးဆိုရင်ဒါအသိပညာအရင်ပေးရမယ်ဆိုအမြင်ရှိတယ်ပေါ့။ဒီရင်ဘာသာရေးမှာလည်းဖြစ်ပြီးမျိုးရေးဒီအသားအရောင်လိန်ကွဲပြားမှုဒါလေးပေါ်မှာအခြေခံတဲ့ခက်ဆက်မှုဥပဒေဆိုတာလည်းပြီးစားပြန်ခေါ်ထုတ်တယ်။ဒါမျိုးကျေပြန့်ဖြစ်လာရင်တော့လူတွေလည်းသူ့လိုလိုပြန်ပြီးတော့ထိမ့်သိမ်းမှုပြီးစားဖြစ်သွားလိမ့်မယ်လို့ကျွန်တော်မြင်တယ်။အဲ့လိုမျိုးတွေမရှိနေတဲ့ခါကျတော့ပေါ်ရတဲ့လူတို့ယူဆရင်ယူဆသလိုသာသနာညှိနှိုင်းစေမှုနောက်ဒီခက်ဆက်တာကြီးနိုင်ငံတော်အကြီးအကျယ်ပြည့်စုံမှုဒါတွေနဲ့ဆိုရင်အရန်ကိုပုံမှန်ကြီးွားနိုင်တယ်ဖြစ်တယ်လို့မြင်တာပေါ့လေသို့တော်အပိုင်းတွေမှာအဲ့လာတော့ရက်ဖက်အဖွဲ့ကြီးဥပဒေညာရှင်နဲ့စည်းတာသွားတယ်နီးအဲ့ဒီလေလည်းပေါ်လာတဲ့နီး
ပြီးခဲ့တဲ့ဩဂတ်စ်လ9ရက်နေ့အထိဆက်သွယ်ရေးဥပဒေပုံမှန်နဲ့တရားစွဲဆိုမှုပေါင်း144မှုအထိရှိလာပြီလို့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လှုပ်ရှားမှုအဖွဲ့အတန်ကနေထုတ်ပြန်ထားပါတယ်။နေပြီးတော့မှပြန်ကြားရေးဝန်ကြီးနဲ့ Facebook ကုမ္ပဏီရဲ့တာဝန်ရှိသူတဦးတို့ပြီးခဲ့တဲ့ဇွန်လ9ရက်နေ့ကတွေ့ဆုံခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုအခြေဆိုင် Facebook ကုမ္ပဏီဟာမြန်မာနိုင်ငံမှာ Facebook ကိုအသုံးချပြီးအမုန်းစကားပြန်ပွားနေတာကိုစုံစမ်းထောက်လှမ်းဖို့အတွက် Business for Social Responsibility လို့ခေါ်တဲ့ပြင်ပကုမ္ပဏီတစ်ခုကိုငှားရမ်းထားတယ်လို့သိရပါတယ်။လူမှုကွန်ရက်မှာတင်တဲ့သတင်းတွေနဲ့ပတ်သက်ပြီးစဉ်းစားသုံးသပ်ပြီးမှယုံကြသူတွေရှိပေမဲ့ဘလို့အကြောင်းအရာကိုပဲဖြစ်ဖြစ် Facebook သတင်းတွေကိုအမှန်လို့ထင်နေကြသူတွေလည်းရှိနေတာကြောင့်အမုန်းစကားတွေနဲ့ပတ်သက်လို့ဥပဒေတရက်ထွက်လာဖို့ကိုလူမှုဖွဲ့စည်းတွေကမျှော်လင့်နေကြပါတယ်ရှင်။